အမေရိကန်ပြည်ထောင်စုကဖိအားပေးဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုကအဆိုပြုထားတဲ့အပြစ်ခတ်ရစရေးစွပ်ပြုချက်မူကြမ်းနဲ့ပတ်သက်လို့အစ္စရေးအရာရှိတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာပြောဆိုပြီးဒီအဆိုပြုချက်ဟာအစ္စရေးရဲ့ရေရှည်လုံခြုံရေးအတွက်အကျိုးရှိစေမယ်လို့ဆိုပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင ရဆဲရေးအဆိုပြုချက်အရဖမ်းဆီးခံထားရတဲ့ဇာကန်တွေအားလုံးပြန်လွတ်ပြီးဂါဇာကမ်းမြောင်တစ်ခုလုံးကိုဆန္ဒမှုဆိုင်ရာအကူအညီတွေလည်းတိုးမြှင့်ပို့ပေးနိုင်မှာဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူမီလာကပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းကတော့ဂါဇာဒေသအပြစ်ခရဆဲရေးအတွက်အဆိုပြုချက်တရကိုဟာမတ်စ်ကသဘောတူလိုက်မယ်ဆိုရင်ဒီအစီအစဉ်ကိုအစ္စရေးကလည်းလက်ခံလာလိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းသမရအင်ဗျူတော်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုကာလအတွင်းဂါဇာအုပ်ချုပ်ရေးနဲ့ပတ်သက်လို့ဟာမတ်အဖွဲ့ကဘယ်အခန့်ကဏ္ဍကမှပါဝင်တာကိုမလိုလားကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးယိုအက်ဖ်ဂလန်ကပြောကြားလိုက်ပြီးသူတို့နေရာမှာတခြားအစားထိုးအုပ်ချုပ်နိုင်မဲ့သူကိုရှာနေတဲ့အကြောင်းလည်းပြောပါတယ်ခင်ဗျာ။